ကချင်ပြည်နယ်မှာမြမအစိုးရတပ်တွေနဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA အကြားဒီရက်ပိုင်းတိုက်ပွဲတွေပြန်လည်ပြင်းထန်နေတာကြောင့်ဒေသခံပြည်သူတွေစိုးရိမ်ကြောက်ကြနေကြရပါတယ်။တိုက်ပွဲအတွင်လက်နက်ကြီးကြီးစံတွေကကချင်ကျေးရွာတွေထဲအထိကိုပါကြားရောက်နေပြီးတော့စစ်ပြေးဒုက္ခသည်စခန်းတွေမှာရှိတဲ့ဒုက္ခသည်တွေဂရုကျင်းတွေထဲမှာဝင်ပြီးတော့ပုံအောင်နေကြရတယ်လူဒေသခံတွေကပြောပါတယ်။ဒီကြောင့်ဆက်သွယ်စုံစမ်းထားတဲ့အမအေးမာကအပြည့်စုံပြောပြပေးပါမယ်ရှင်
။ကချင်ပြည်နယ်အတွင်းက KIA ကချင်မျိုးသားလွတ်မြောက်ရေးတပ်အခြေစိုက်ရာလိုက်စာမြို့အနီးတစ်ဝိုက်မှာတိုက်ပွဲများပုံမပြင်းထန်လာနေကြောင်း KIA နဲ့တွဲပြီးခုခံစစ်ဆင်နွှဲနေရတဲ့မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦးចောင်းသားတပ်မတော်မြောက်ပိုင်းဒေသပြောရေးဆိုခွင့်ရှိသူကိုလာဆိုင်ကပြောပါဗျာ
။အဒီနဲ့တိုက်ပွဲရှင်ကတော့ခုတို့မုံရွှေချောင်းအချစ်ဆန်းပေါ်တော့မုံရွှေချောင်းအချစ်ပဲချန်တော့ဖုန်ရံတော့ပေါ့ဖုန်ရံနဲ့လွေမောက်ရံကြားတောင်ကျော်မှာသူတို့ဒီထူးစစ်ဆင်လာတယ်ပေါ့ပူများလာတယ်နက်နက်ကြီးပြစ်တာပူများလာတယ်အခုကသူတို့နက်နက်ကြီးပြစ်တဲ့နေရာက3နေရာရှိတယ်3နေရာ4နေရာလောက်ပေါ့နော်အခုသူတို့ဒီအဲတော့ဖုံယံဟန်တိုင်တောင်ကနေပြီးတော့တရငါမမ3လက်နဲ့ဆိုင်ပြစ်တယ်နောက်တစ်ခုကဘုံစွန်ကနေပြစ်တယ်နောက်တစ်ခုကမန်မောင်စံပါပေါ့နော်ကနေပြစ်တယ်နောက်မန်ပေးကနေပြစ်တယ်အဲ့ဒါလိုမျိုးသူတို့နက်နက်ကြီးတွေစင်ထားမှသူတို့ကြောလုံးကိုပြစ်နေတယ်မုံရဲချောင်းရဲ့အနောက်ဘက်ကဖုန်ဖုန်တီတောင်ကျော်အဲ့ဒါလည်းသူတို့ထိုးစစ်ဆင်နေတယ်မုံရဲချောင်းအရှိချမ်းဒီဘယ်လိုပြောမလဲဒီကလန်ဘေးပေါ့နော်သူမိချနာဘမောကလန်တချောက်မှာရှိတဲ့တောင်ကျော်တွေကိုသူတို့ထိုးစစ်ဆင်နေတယ်ဆိုတော့ပုံစံကိုချင်းချင်းအဖြစ်တော့သူတို့ကတော့နိုင်စာကိုအဓိကအပေါ်ကြီးကနေပြီးတော့ချင်းချောက်နိုင်အောင်လို့ထိုးစစ်ဆင်နေလို့တော့သူတို့ကတော့ခံမနေပေါ့လေ
နှစ်ဖက်တိုက်ပွဲတွေအတွင်းကနေပြစ်ခတ်နေတဲ့လက်နက်ကြီးကြီးစံတွေကြောင့်ရွာသားများတိမ်းရှောင်နေရပြီးရွာတွေအထိလက်နက်ကြီးကြီးစံများကြောက်ရောက်နေတယ်လို့လည်းဆိုပါရတယ်
။အဲအခုသူတို့ကပြစ်တာဆိုလို့ရှိရင်ဒီလွာယံဆိုလို့ရှိရင်တော့ဒီလွာယံလိုက်စားနဲ့တမိုင်းနှမိုင်းလောက်ပဲရှိတဲ့ရွာပေါ့နော်။အဲမှလွာယံမှာဆိုလို့ရှိရင်တော့အများကြီးလာကြတယ်။အဲ့ဒီကျောင်းမာတွေလာကြတော့ဘယ်သူမှတော့မရှိတော့ဘူး။ကျောင်းသားဝန်ကျင်လာကြတယ်။ရွာထဲမှာကြတယ်။နောက်လိုက်စားထဲမှာလည်းတလုံးကြတယ်။မျိုးထဲမှာပေါ်တော့မျိုးလိုက်စားနဲ့တမိုင်တော့ဝဲတဲ့ဝင်းကျင်မှာလည်းနည်းနည်းကြီးကြီးလာကြရောက်ပကွဲတယ်ပေါ့အဲ့ဒါဒေသခံတွေအကုန်လုံးကတော့ဒီဒေကိုတင်းချောင်းနိုင်မလဲတရုတ်ပြည်လည်းဝင်လို့မရတရုတ်ပြည်ဝင်နေဆိုလို့ရှိရင်လည်းဟိုတလောတုန်းကလည်းတရုတ်ပြည်နေတောင်တောက်ဘက်ကဒုက္ခတွေတွေကိုအကုန်လုံးမောင်းပြန်နေဆိုတော့ဒီဘက်ကလူတွေလည်းလက်နေတော့ပေါ့နော်နေ့စဉ်နေ့တိုင်းမနေ့မိုးလင်းတာနဲ့တော့လက်နည်းကြီးတန်နေကြနေရတဲ့အခါကျတော့ဒီဘယ်လိုပြောမလဲအထိတ်ကလတ်တော့ဖြစ်နေရတာပေါ့အမှန်ဆိုကြောင်းနေဖွင့်ရတော့မှကြောင်းနေတောင်မှတက်တော်သူစစ်ချင်းမှုအရင်များလာတဲ့အခါတော့ခိတခဏပိတ်ထားတာကျွန်တော်တို့သိရတယ်ပေါ့လေ
ကချင်ပြည်နယ်မှာ KIA KIO လက်နက်ကင်အဖွဲ့တွေကမြစ်ကြီးနားဗမော်ပြည်တော်စုလမ်းမကြီးကိုပိတ်ဆို့ပြီးတက်မတော်စစ်ကြောင်းတွေကိုမိုင်းထောင်ခြင်းခြုံခိုတိုက်ခိုက်ခြင်းပိတ်ဆို့ချင်းချောက်မှုတွေပြုလုပ်လျက်ရှိတဲ့ပိုင်း981တောင်ကုန်းနဲ့ပတ်ဝန်းကျင်ဒေသကိုမြမတက်မတော်ကရှင်းလင်းတိုက်ခိုက်သိမ်းပိုက်ခဲ့တယ်ဆိုပြီးမြမအစိုးရကဇန်နဝါရီလ4ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာခရစ်စမတ်ကာလကစပြီးမြမစစ်တပ်ဘက်ကလေယာဉ်များအသုံးပြုပြီးဘုံကျဲတိုက်ခိုက်မှုတွေကြောင့်ဒုက္ခသည်ပေါင်း6000ကျော်ဟာဒုက္ခသည်စခန်းတွေစီကိုရောက်ရှိလာကြပြီးဒီရက်ပိုင်းတွင်းမှာလည်းထွက်ပြေးတိမ်းရှောင်နေရတဲ့ဒုက္ခသည်အရေအတွက်တွေပိုများလာနေတဲ့ဒုက္ခသည်စခန်းကတာဝန်ရှိသူဦးတွဲပီစာကပြောပါတယ်။မြမအစိုးရဘက်ကတော့လေကြောင်းကနေအကူရိတ်ခါပို့တာလို့ပြောပါတယ်။ကမ္ဘာကုလသမဂ္ဂနဲ့အမေရိကန်နိုင်ငံအပါအဝင်နိုင်ငံတွေကတော့အပြစ်မဲ့ပြည်သူတွေရဲ့အသက်အရွယ်ဖြစ်စေမဲ့လှုပ်ဆောင်မှုတွေကိုရှောင်ကျဉ်စေလိုတယ်လို့ဆိုပါတယ်။ဒါအပြင်မြန်မာနိုင်ငံရန်ကုန်မြို့မှာလည်းကချင်ပြည်နယ်စစ်ပွဲရပ်ဖို့အတွက်ဆန္ဒထုတ်ဖော်မှုတွေလည်းရှိနေပါတယ်။ကချင်ဒုက္ခသည်စခန်းတွင်းမှာတော့ဒုက္ခသည်များအတွက်စိုးရိမ်ရတဲ့အတွက်ဂရုကျင်းများတူးထားပြီးအရေးပေါ်အသုံးပြုနိုင်ဖို့စီစဉ်ထားကြောင်းကချင်ဒုက္ခသည်စခန်းကော်မတီကတာဝန်ရှိသူဖြစ်တဲ့ဦးဒွဲပီစာကပြောပါတယ်
။ဆက်တဲ့လို့လို့ကျွန်တော်ပတ်ဝန်းကျင်မှာစိုက်ပွဲတွေကနေ့အတိုင်းလို့လို့ဖြစ်နေတယ်လေ။နောက်လည်းနေ့ကြီးတွေလည်းပဲနေ့အတိုင်းလို့လို့လှမ်းဖြစ်နေတယ်။လေရင်ပြန်လေးပဲသူတို့လာတိုက်တယ်ပုံလာချေတယ်ဆိုတော့ကျွန်တော်ကဒုက္ခတွေတွေကိုအမော့မဲ့အမန်မဲ့အမနေပို့ရင်ကျွန်တော်တိထားပေးတဲ့အနေနဲ့ကျွန်တော်ဒီလိုပြောခဲ့တာပါအဲစူးစမ်းတာပါအကယ်၍များသာဖြစ်လာရင်လည်းပဲတိတ်ပြီးမှသိချက်လုံးရှုံးတာတော့မဟုတ်ပါဘူးဒါနဲ့ဒုက္ခတွေတွေကအမော့မဲ့အမန်မဲ့မနေပဲနဲ့တိထားမှနေဖို့အတွက်ကျွန်တော်တို့အစီအစဉ်လုပ်ထားတာပါအကယ်၍များဖြစ်လာခဲ့ရင်ကျွန်တော်တို့ဒီပေါအောင်နိုင်ဖို့ဒါလိုထို့လည်းကျွန်တော်တို့တိပေးထားတာမျိုးမရှိရင်သူခင်လည်းပဲကျွန်တော်တို့ကသူ့ရင်ရဲ့အတွက်ကြောင့်ဒါသတိပေးထားတဲ့အနေနဲ့ကျွန်တော်ဒီလိုဆက်လက်ရတဲ့ဘောပဲ
မြန်မာအစိုးရနဲ့ KIA တို့ဟာ18နှစ်ကြာအပြစ်ခတ်ရက်စဲပြီးကမှနိုင်ငံရေးရာပြည်လည်မှုမရှိတာကြောင့်ပြီးခဲ့တဲ့ဇွန်လကနေစပြီးပြန်လည်တိုက်ခိုက်မှုတွေလုပ်ခဲ့တာဖြစ်ပါတယ်ရှင်